မြန်မာစစ်တပ်ပိုင်းကော်မတီကထုတ်လုပ်တဲ့ပြည်ယာအမှတ်တံဆိပ်တချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့အတွက် KNU ရဲ့မြစ်ကြီးနားခရိုင်အုပ်ချုပ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်ဒီတာမြင့်ချက်ကိုမလိုက်နိုင်ရင်ရောင်းဝယ်သူတွေကိုဖမ်းဆီးတာနဲ့တည်ယူတဲ့ရင်းမျိုးစုံကိုထိထိရောက်ရောက်အရေးယူသွားမယ်လို့ဖော်ပြထားပါတယ်ဒီအကြောင်းရန်ကုန်ကသတင်းပို့ထားတာကိုကိုကြော်ကြော်တင်ပြပြပေးပါရှင
်မြစ်ကြီးနားခရိုင် KNU အုပ်ချုပ်ရေးအဖွဲ့ကနေစစ်ကောင်စီတပ်ရဲ့ကြောတောင်းနောက်ခံအကျိုးကြီးလုပ်ငန်းဖြစ်တဲ့မြမဘီယာတကုံဘီယာ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမလုပ်ဘူးတားမြစ်လိုက်တာပါအဲဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး KIO ရဲ့ပြည်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ
်ကျွန်တော်တို့ KIO ဘဟုကောင်းမကြီးကနေထုတ်တာတော့ဖောက်ဖို့အရှင်းနာ PI ကနေသူတို့နေနေကြီးမှာအဲလေရမယ်လို့သူကအထုတ်ပြန်ချက်ကိုဖြစ်ပါရဲ့ဘရောသူရဲ့ရချက်ကတော့အဲစီကွန်စီတက်ကနေအထုတ်ပြန်နေတဲ့ဒီ DR တော့ဒီကလေးရှင်တော့စီကွန်စီရဲ့အဲဒီ CIA ရေဒီကိုဖြတ်တော့တဲ့သဘောနဲ့အဲ့ဒီရချက်နဲ့ဒီမဲ့လို့ကျွန်တော်ရှင်းပါလဲ
မြကြီးနားခရိုင် KNU အထုတ်ရေးဖော်ရထုတ်ပြန်ချက်မှာမြကြီးနားခရိုင်တွင်ရှိမြို့တွင်းမြို့ပြင်ကျေးလက်ဒေသနဲ့မြကြီးနားဘူတာဝလန်တစ်လျှောက်မြကြီးနားတနိုင်းလန်တစ်လျှောက်မှာတည်ယူတာသာတော့ဆိုင်ကုံစုံဆိုင် KTV ဘာနဲ့တခြားဆိုင်မျိုးစင်မှာရောင်းချတာစတာတွေကိုဒီလစီရင်နေနောက်ဆုံးထားပြီးရပ်ဖို့တိုက်တွန်းထားပါတယ်။တမတ်ရဲ့နောက်ပိုင်းမှာမလိုက်နိုင်ရင်တော့ရောင်းချတဲ့ဆိုင်တွေကိုဖမ်းဆီးမှဖြစ်တယ်လို့တည်ယူတဲ့ကောဆိုင်ကအပါအဝင်ရင်းမျိုးစုံကိုလည်းကြီးမြုပ်ရောက်ရေးယူသွားမယ်လို့ကြေညာထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးမြကြီးနားမျိုးဘော်ကသာတော့ဆိုင်တချို့ကိုဆက်တယ်နေနေတာမှာတော့သူတို့မကြားသည့်ဒေသောင်းပြန်လည်ထေချပါတယ်။ကချင်ပြည်နယ်တွင်ကစားတော့ဆိုင်ပိုင်ရှင်တို့ကတော့မြစ်ကြီးနားခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကပြင်ပလိုက်တဲ့ပေါ်အခုလိုပြောဆိုပါတယ်
။မရောအောင်ဆိုကျွန်တော်မရောဝင်ကျွန်တော်ကအစ်ပဲအရေရတိုင်းကငါကြောက်နေတာ။နောက်တော့အိမ်နိုင်ရအောင်ချပြီးလဲကျွန်တော်ကရောင်းလို့ကမဖြစ်နိုင်တော့လို့ကျွန်တော်တို့အတက်အမယ်ကိုရွှေ့ရင်ရလို့နည်းခုနေပြီးရွာပြီးပါရှင်ဒီကဲနဲ့ကြရင်လည်းအဒီနမိတ်စုံမှုကိုတော်တော်လေးရနိုင်ရော
။ပြီးခဲ့တဲ့လတွေကလည်းစကိုင်းတိုင်းအတွင်းမှာကုန်တင်ကားတွေနဲ့တည်ယူလာတဲ့မြန်မာပြည်သားတွေကို PDF အဖွဲ့တွေကဖမ်းဆီးပြီးတော့ဖျက်ဆီးပစ်တာတွေရှိခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအတော်များများကိုပြည်သူတွေကတပိတ်မောက်ထားကြတာပါ။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာတော့ဥပိုင်ကုမ္ပဏီကမြန်မာပြည်ယာလုပ်ငန်းကိုဖျက်သိမ်းဖို့အထိတရားရုံးမှာရှောက်ထားခဲ့ပါတယ်ခင်ဗျာ။